ရှမ်းပြည်တောင်ပိုင်းမိုးပြင်းမှုမှာစစ်ကောင်စီတပ်နဲ့ကင်းနီပူးပေါင်းတပ်တို့ကြားထိတွေ့မှုတိုက်ပွဲတွေမှာခုနောက်ပိုင်းစစ်ကောင်စီဘက်ကမီးလောင်ပုံးနဲ့အသေခံဒရုန်းတွေတွင်တွင်ကြဲကြဲသုံးပြီးအားပြုလာတာတွေ့ရတယ်လို့ကာကွယ်တပ်ဖွဲ့တွေကဆိုပါတယ်။မိုးပြင်းမှုကစီးအခြေအနေနဲ့ပတ်သက်ပြီးကိုညံဝင်းအောင်ပြောပြပါမယ်ခင်ဗျာ
။မိုးပြင်းတိုက်ပွဲမှာစစ်ကောင်စီတပ်ကပြင်းအားကြီးတဲ့မီးလောင်ပုံးတွေပို့သုံးလာတယ်လို့မိုးပြင်းပြည်သူကာကွယ်ရေးတပ် MBPDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်။
တိုက်ပွဲကတော့ပြင်းထန်နေတော့ပဲပေါ့နော်မီးလောင်ပုံးတွေကတော့အရင်တော့လည်းတုံးတာတွေ့တယ်ဒါပေမဲ့ခုလက်ရှိဒီနေ့စောပိုင်းတိုက်ပွဲတွေမှာပူတုံးတာတွေ့ရတော့ပေါ့နော်မီးအားတော်တော်ပြင်းတယ်ပေါ့နော်အင်းတလုံးထိပြီဆိုရင်ငိမ့်နိုင်ဖို့ခက်တဲ့အနေထားပေါ့နော်တွေ့ရတယ်လည်းပြေတော့ပို့ဆူတော့
ကာကွယ်ရေးတပ်တွေထိန်းချုပ်တာတဲ့မိုးပြင်းမြို့ကိုနယ်မြေပြန်လည်ဆူမိုးနိုင်ရေးစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတိုက်ပွဲပြန်ပြီးပြင်းထန်လာတာပါစီရမိုးပြမျိုးဟာအချက်ကြကြတာမို့ဒီဒေသကိုခြေကုပ်ရယူဖို့စစ်ကောင်စီတပ်ကလက်နက်မျိုးစုံအသုံးပြုပြီးအပြင်းထန်ခုခံတိုက်ခိုက်နေတာဖြစ်ပါတယ်စစ်တိုက်တဲ့နေရာမှာနိုင်ငံတကာဥပဒေနဲ့မညီတဲ့လက်နက်တွေစစ်ကောင်စီကအသုံးပြုနေတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်
အခုနောက်ပိုင်းမှာတော့ဒီမီလောင်ပုံးတွေကိုလည်းတိတိကျကျတဲ့သုံးသလိုကလည်းကြိုက်ဒီမီလောင်ပုံးတွေတဲမှာလည်းဒီအစိမ့်ငွေတွေပါတယ်အခုဆိုလို့ရှိရင်ဒါ suicide draw တွေပါအသုံးပြုတာမျိုးတွေထိစစ်ကောင်စီတွေကအသုံးပြုလာတာဖြစ်ပါတယ
်သူရဲ့ပြစ်မှတ်ကိုဒါ draw အပြည့်အစည်းခံပြီးတော့ဝင်တိုက်တဲ့ဟို draw မျိုးဖြစ်ပါတယ
်စစ်ကောင်စီကတော့ဒီ draw တွေ suicide draw တွေမီလောင်ပုံးတွေအစိမ့်ငွေပုံးတွေစသဖြင့်ပေါ့နော်အဲ့ဒါတွေတောင်းတာပေါ့ဒါတော့သူတို့ view ဟာပြောင်းတာတော့မဟုတ်ဘူးအစ်ဆန်လောက်ကလေးကဒီလိုလက်နဲ့ဒီထူဆန်တဲ့လက်နဲ့တွေဓာတုလက်နဲ့တွေနည်းပညာမြင့် drone တွေတောင်းနေတာဖြစ်တယ်ပေါ့နော်စစ်ကောင်စီကမူပြမျိုးကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်နည်းမျိုးစုံကြိုးစားနေတာပေါ့လို့ပဲလုံခြုံရေးပတ်တဲ့နီးနာတွေပေါ့နော်ဒီနိုင်ငံတကာဥပဒေနဲ့မကန့်ညီတဲ့သစ်တိုက်တဲ့ပုံစံတွေနဲ့တိုက်ခိုက်နေတာပဲ
စစ်ကောင်စီတပ်ကတိုက်ခိုက်တဲ့နေရာမှာအရင်ကလက်နက်ကြီးကိုသာအားပြုခဲ့ပေမဲ့အခုနောက်ပိုင်းတော်လိုင်းရေးတပ်တွေနီးတူ drone ကိုအသုံးပြုပြီးတံပြန်တိုက်ခိုက်လာသလိုမီးလောင်ပုံးနဲ့အသေးခံ drone အမျိုးအစားတွေလည်းတုံးလာတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဟာစီးရေးပြစ်မှတ်အရသာပြစ်မှတ်မခွဲကြဘဲဥတီယာမရှိရန်တမ်းပစ်ခတ်နေတာကြောင့်နေအိမ်စာတင်ကျောင်းနဲ့ဘာသာရေးအဆောက်အုံတွေပျက်စီးအရသာသေဆုံးထိခိုက်တဲ့ဖြစ်စဉ်တွေခက်ဆိတ်ဆိတ်ရှိလာပါတယ်ဖေဖော်ဝါရီလအတွင်းစစ်ကောင်စီတပ်ကလက်နက်ကြီး drone နဲ့လေယာဉ်အသုံးပြုတိုက်ခိုက်မှုကြောင့်ကလေးငယ်အပါအဝင်5ဦးသေဆုံးပြီး72ဦးထိခိုက်ဒဏ်ရာရရှိသလိုစေပေကန်တခုစာတင်ကျောင်း5ကျောင်းဘာသာရေးအဆောက်အအုံ5ခုနဲ့အရသားနေအိမ်80လောက်ပျက်စီးခဲ့ရတယ်လို့ KNDF ရဲ့မတ်လ4ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတာကြောင့်အရသားပြည်သူတွေမိုးပြင်းမြို့ကိုဖြတ်တန်းသွားလာခြင်းမပြုကြဖို့မိုးပြင်းပြည်သူကာကွယ်ရေးတပ် MBPDF ပြန်ကြားရေးတာဝန်ရှိသူကထပ်မံတတိပေးလိုက်ပါတယ်
မိုးပြင်းမြို့ကိုဖြတ်တန်းသွားလာမလို့ဖို့မိုးပြင်းမိန်လန်းကပြည်သူတွေအတွက်အဓိကကျတဲ့မိန်လန်းဖြစ်တော့ဘောနော်အခြေပကံနဲ့ဒီအနောက်ဘက်ရှောင်းကိုဆက်သွယ်ပေးတဲ့အဓိကမိန်လန်းဖြစ်တဲ့ပြည်သူတွေကတော့အများကြီးမဟုတ်ပေမဲ့နည်းနည်းနည်းနည်းတော့သွားလာရတော့ရှိနေတော့ဘောနော်ဒီတည်းနေရကစစ်ကောင်စီကဒီကန်ထရိုးတွေတွေ့သုံးလာနေတာဖြစ်တဲ့အတွက်ပြည်သူတွေကိုထိခိုက်မှုမရှိအောင်ထုတ်ပြန်တာဖြစ်တယ်ဘောနော်ဆိုတော့တတိထားသွားလာဖို့ပေါ့ထုတ်ပြန်ထားတာဖြစ်တယ်ဘောနော်
လန်တလောမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီဝါရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိသလိုဒါနဲ့ပတ်သက်ပြီးလဲစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ